တိုင်းပြည်မှာအဓိကလိုအပ်ချက်ဖြစ်တဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့တိုင်းရင်းသားတွေအားလုံးကိုယ်ကျမကိုယ်ပန်တီးခွင့်ရရေးကိုရခိုင်ပြည်သူလူထုနဲ့အတူတိုင်းရင်းသားပြည်သူတရက်လုံးကပူးပေါင်းပါဝင်ဆောင်ရွက်သွားကြဖို့89ချိန်မြောက်ဆရာတော်ဦးဥဒမနေ့မှာရခိုင်အဖွဲ့တွေကတိုက်တွန်းနှိုးဆော်လိုက်ပါတယ်စက်တင်ဘာ9ရက်နေ့မှာကြာရောက်တဲ့89ချိန်မြောက်ဆရာတော်ဦးဥဒမနေ့အခမ်းအနားကိုရခိုင်ပြည်နယ်နဲ့ရန်ကုန်တိုင်းမှာရခိုင်တိုင်းရင်းသားတွေနဲ့အတူပြည်သူလူထုကစီကားတိုက်မြိတ်စွာကျင်းပခဲ့ကြပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ပါတယ်2016ခုနှစ်စက်တင်ဘာလ9ရက်နေ့ဒီကနေ့တောက်ကြနေမှာကြာရောက်တဲ့89ကျင်းမြောင်ဆရာတော်ဦးဥတ္တမနေ့အောက်မေ့အမှတ်တရဂုံပြုအခမ်းအနားကိုရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းရင်းသားလူမျိုးရေးရာဝင်ကြီးဌာနဝင်ကြီးကကြီးမှုပြီးရခိုင်လူမှုအသင်းအဖွဲ့တွေကဦးဥတ္တမနေ့အခမ်းအနားကျင်းပရေးဗဟိုကော်မတီကိုဖွဲ့စည်းပြီးစီစဉ်ကျင်းပခဲ့ပါတယ်ဒီအခမ်းအနားကိုရခိုင်တိုင်းရင်းသားတွေနဲ့ပြည်သူလူထုတွေစုပေါင်းပြီးတော့ဂုံပြုတက်ရောက်ခဲ့ကြပါတယ်ဒီကနေ့မနက်ပိုင်းမှာတော့ရန်ကုန်မြို့ကရခိုင်ပြည်နယ်ဓမ္မရုံမှာတန်ခါတော28ပါးကိုပင့်ဖိတ်ပြီးဆရာတော်ဦးဥတ္တမကိုရည်စူးပြီးတော့ဆွန့်ကပ်အမျှပေးဝေခဲ့တယ်လို့နေ့လယ်ပိုင်းမှာတော့ရွှေကုံဖျားတောင်ပတ်မုံဦးဥတ္တမဗန်းချံမှာ89ကျင်းမြောက်ဦးဥတ္တမနေအခမ်းအနားကိုစီကားတိုက်မြိတ်စွာကျင်းပခဲ့ပါတယ်မြန်မာနိုင်ငံရဲ့အဓိကလိုအပ်ချက်ဖြစ်တဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့တိုင်းရင်းသားတွေရဲ့ကိုယ်ကျမကိုယ်ဖန်တီးခွင့်အတွက်ပြည်သူလူထုနဲ့ပူးပေါင်းဆောင်ရွက်သွားကြဖို့ဦးဥတ္တမနေမှာပြည်သူကိုတိုက်တွန်းနှိုးဆော်တဲ့တဝန်လွှာပေးဖို့တိုက်တွန်းကြောင်းရခိုင်မျိုးသားကိုရဲ့ဥက္ကဋ္ဌဦးတင်ထူအောင်က VOA မြန်မာပိုင်းကိုပြောပါတယ်
ဒီခန်းထဲမှာကျွန်တော်အဓိကပေးချင်တာကတော့ဆရာတော်ဦးဥဒမရဲ့အပေါ်နော်ဂုံသိက္ခာတူရပိဆိုင်မှုအနိမ့်နာခံသူတော်ရမြန်မာလူလိုက်ရင်းနဲ့ပတ်သက်ပြီးတော့ဒီမျိုးစင်းချပြီးတော့ဒီမျက်စိဖွင့်ခဲ့တဲ့အရာတွေဟာကျွန်တော်ဒီအရာတွေပြန်လဲပြီးပေါ်ထုတ်တယ်ဒီအရာတွေပြန်ပြီးတော့သတိရအောင်မိတယ်ဒီအရာတွေကိုကျွန်တော်ပြန်ပြီးတော့နိုင်ငံနောက်သားတွေသိအောင်လို့တန်ဖိုးထားတဲ့အောင်လို့ကျွန်တော်ကြိုးဆောင်လာတဲ့ယဉ်ကျေးမှုတရက်ဟာကျွန်တော်နိုင်ငံသားအားလုံးရဲ့ပုံနော်ဒါတန်ဖိုးထားမယ့်အရာတွေဖြစ်တယ်ဒီအရာတွေပေါ်ထုတ်ခြင်းအပြင်ပြည်စုံပံမှာလည်းကျွန်တော်လူလိုက်ချက်တွေလူအမှုတွေကြောက်ဆုံးနေတဲ့ပုံနော်ဘုံသိက္ခာတွေပြန်လဲရယူနှိမ့်တင်ခြင်းဖြစ်တယ်လို့ကျွန်တော်တို့အနေနဲ့ယူဆရပုံနော်ဒီဥဒ္ဓမအခမ်းအနားကနေပြီးတော့ကျွန်တော်တို့ပြန်လဲတိုင်းရင်းသားတွေရောကျွန်တော်တို့မြန်မာနိုင်ငံလူမြန်မာနိုင်ငံသားတွေအားလုံးပုံနော်ကျွန်တော်တို့ဒီအဓိကလူအချက်ဖြစ်တယ်ဒီလိုကပြန်လဲပြည်နယ်ရေးနောက်ပြီးတိုင်းရင်းသားတွေရဲ့ကိုယ်ပိုင်ကောင်ကိုဖန်ပြီးပြန်ပုံနော်ဒါတွေဆက်လက်ရရှိဖို့အတွက်ကျွန်တော်အားလုံးပုံနော်လက်တွဲဆောင်ရွက်သွားကြပါလို့အဓိကကြည့်သူတွေကပေါ်နေတာပေါ့
ရခိုင်တဟာရအတင်ရန်ကုန်ရဲ့ဥက္ကဋ္ဌဦးလာမောင်သိန်းကလည်းအခုလိုမျိုးလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့ဆရာတော်ဦးဥတ္တမကိုရည်စူးဂုဏ်ပြုပြီး89ကျင်းမြောက်အခမ်းအနားကိုတမိုင်းမဖောက်ဖျက်ပဲမျိုးဆက်တစ်တွေကအမတ်တရဂုဏ်ပြုအလေးဂါရဝပြုတဲ့အပေါ်ဝမ်းသာဂုဏ်ယူကြောင်းပြောပါတယ
်ဆရာတော်ဦးဥတ္တမရဲ့သတ်မှတ်ထားတဲ့နေရာကိုပြန်ပြီးတော့ရတယ်ပြင်တခန့်တနနဲ့ကျင်းပနိုင်တဲ့ပုံမှာအများကြီးကိုကျွန်တော်တို့ရခိုင်လူထုကိုစားရောကျွန်တော်တို့အသင်းအဖွဲ့အနေနဲ့အများကြီးကိုစကေးကိုဖိုးတဲ့ဆရာတော်ကြီးတပောက်ကိုဒီလိုခန့်ခန့်နာနာဝေးကျင်းပနိုင်တဲ့အတွက်ပေါ်အများကြီးကိုဝမ်းမြောက်ဝမ်းသာပြင်ပါတယ်ခင်ဗျာ
ပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့အစိုးရတဲ့လက်ထက်မှာလည်းတိုင်းရင်းသားလူမျိုးတွေလိုလားတောင်းတတဲ့ဒန်းသူညီများအခွင့်အရေးရရှိရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးအတွက်အားလုံးကဝိုင်းဝန်းညှိနှိုင်းအပြည့်ရှာသွားဖို့အရေးကြီးတယ်ဆိုတာကိုလည်းရခိုင်မျိုးသားကိုရဲဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ
်ဆိုရတဲ့ကဒီအရင်ဆိုရရဲ့ပေါ့နော်ဒီမှာခက်ခဲမှုလွဲချော်မှုတွေနဲ့ရင်ဆိုင်နေရတယ်နောက်ပြီးသူတို့ကိုနိုင်လဲတဲ့မျိုးနဲ့ဆက်ဆောင်ရေးနဲ့ဆက်ဆောင်မှုပိုင်းကလိုအပ်ချက်တွေလိုအပ်မှုတွေအများကြီးရှိနေတာကျွန်တော်တို့သိရတယ်အဲ့တော့ဒီဆက်ဆောင်ရေးနဲ့ဆက်ဆောင်မှုလိုအပ်ချက်တွေကိုကျွန်တော်ဖြည့်ဆည်းဖို့အတွက်နောက်ပြီးကျန်တဲ့နေရာတွေမှာလည်းတိုင်းရင်းသားတွေရဲ့ဆန္ဒတွေတိုင်းရင်းသားတွေပိုင်းတွေကိုနားထောင်ဖို့လိုတယ်ကျွန်တော်အဓိကပြောချင်တယ
်မြမလွတ်လပ်ရေးရယူခဲ့တဲ့တမိုင်းဖြစ်စဉ်မှာဆရာတော်ဦးဥတ္တမရဲ့ရွရွချွွချွတတိအပြည့်နဲ့နည်းချက်ကိုတော်လှန်ခဲ့တဲ့တမိုင်းအလုတ်ကျန်းတဲ့ထောင်နဲ့အချိန်ချင်းကြခံရပေမဲ့တော်လှန်ရေးမှာမတွန့်ဆုတ်ခဲ့တဲ့ဆရာတော်ရဲ့ကျေးဇူးတရားကိုပြန်လည်သတိရအောင်မိပြီးတော့နောင်လာနောင်သားတွေဘက်ကဆရာတော်ကိုအခုလိုမျိုးဂုဏ်ပြုတယ်လို့အနာဂတ်မျိုးဆက်တစ်တွေအနေနဲ့လည်းဆရာတော်ဖြစ်စေခြင်းနဲ့အတိုင်းအနာဂတ်မြန်မာနိုင်ငံကိုတည်ဆောက်သွားဖို့အရေးကြီးတယ်လို့ဦးဥတ္တမနေ့အခမ်းအနားမှာအဖွဲ့အစည်းအသီးသီးကတော်ဝန်ဝါတွေပေးဖို့နှိုးဆော်တိုက်တွန်းခဲ့ကြပါတယ်ဆရာတော်ဦးဥတ္တမအတွက်ရခိုင်လူငယ်တွေကဂုဏ်ပြုရတုတချင်းနေနဲ့ဂုဏ်ပြုဖျော်ဖြေခဲ့ကြတယ်လို့ရခိုင်နိုင်ငံရေးပါတီတွေရခိုင်ကျောင်းသားသမဂ္ဂရခိုင်သားရဲနာရီလူမှုရေးအသင်းအဖွဲ့ရခိုင်စာပေနဲ့ယဉ်ကျေးမှုစတဲ့အသင်းအဖွဲ့တွေနဲ့88မျိုးဆက်အဖွဲ့ကလည်းတန်းကြွေပန်းချင်းနေနဲ့အမှတ်တရဂုဏ်ပြုခဲ့ပါတယ်ဆရာတော်ဦးဥတ္တမနေ့ခန္ဓာကိုစစ်တွေကြောက်ဖြူစားတဲ့ရခိုင်ပြည်နယ်တဝန်းလုံးမှာလည်းအောက်မေ့ဘွယ်ခန္ဓာတွေကိုကျင်းပခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရကဦးဆောင်ပြီးဆွန့်ဆက်ကလှူဒါန်းတာဥတ္တမရုပ်ထုရှင်မှာပန်းကြွေချအလေးဂါရဝပြုတာတွေပြုလုပ်ခဲ့ပါတယ်ဆရာတော်ဦးဥတ္တမပြန်လည်တော်မူခဲ့တဲ့စက်တင်ဘာလ9ရက်နေ့ကနေစလို့ဥတ္တမနေ့အဖြစ်သတ်မှတ်ပြီးကျင်းပလာခဲ့တာအခုဆိုရင်တော့89ကျင်းမြောက်ရှိလာပြီဖြစ်ပါတယ်ရှင်